မိဂန်ထက်လွတ်တော်ကအမေရိကန်ဒေါ်လာ 1.5 ထရီလီယံတန်ဖိုးရှိတဲ့အခွန်ဥပဒေကြမ်းကိုထောက်ခံမဲ့50တမဲစံကွက်မဲ့49မဲနဲ့စနေနေ့မနက်အစောပိုင်းကအတည်ပြုလိုက်ပြီဖြစ်ပါတယ်။အထက်လွတ်တော်ရဲ့ဒီဥပဒေကြမ်းနဲ့အောက်လွတ်တော်ကအစောပိုင်းမှာအတည်ပြုခဲ့တဲ့ဥပဒေကြမ်းနှစ်ခုအနေနဲ့အခုခါမှာညှိနှိုင်းမှုတွေလောက်အောင်ဖြစ်ပါတယ်။အဲ့ဒီလွတ်တော်နဲ့ကညှိနှိုင်းထားတဲ့ဥပဒေကြမ်းကိုလွတ်တော်နဲ့စလုံးအနေနဲ့အတည်ပြုရမှာဖြစ်ပြီးတော့အဲ့ဒီနောက်သမ္မတကလက်မှတ်ထိုးရမှာဖြစ်ပါတယ်။ဒီလိုအစိုးပြထားတဲ့ဥပဒေအခွန်ဥပဒေကြမ်းကစီးပွားရေးကော်ပိုရေးရှင်းကြီးတွေကိုကောက်ခံနေတဲ့အခွန်တွေကိုအများအားရှော့ချပစ်လိုက်မှဖြစ်သလိုဝင်ငွေလာစာတွေအပေါ်မှာကောက်နေတဲ့အခွန်တွေကိုလည်းယာယီရှော့ချသွားမှဖြစ်ပါတယ်။ဒီလိုလှုပ်ဆောင်လိုက်တဲ့အချိန်အဖြစ်အမေရိကန်ပြည်ထောင်စုမှာလက်ရှိရှိနေတဲ့အမေရိကန်ဒေါ်လာ20ထရီလီယံကျွေးမီတွေလည်းထပ်ပြီးတော့တိုးလာမှဖြစ်ပါတယ်။ Republican တွေရဲ့ဒီအစီအစဉ်ကလာမယ့်10ဆနှစ်တစ်ခုအတွင်းဘဝပိုင်ထဲကနေအမေရိကန်ဒေါ်လာ10ထရီလီယံလောက်ကုန်ကျစေမှဖြစ်တယ်လို့အခွန်ကောက်ခံမှုနဲ့ပတ်သက်ပြီးပါတီနဲ့ပူးတွဲပြီးတော့အင်္ဂါနေ့ကထုတ်ပြန်တဲ့အစီအစဉ်မှာပြောထားပါတယ်။ Republican တွေကတော့ဗနာရေးအခြေအနေကောင်းမွန်မှုအတွက်စီးပွားရေးအားကောင်းမှုလိုအပ်ကြောင်းအခုလိုအခွန်တွေရှော့ချလိုက်တဲ့အတွက်စီးပွားရေးကြီးထွားလာစေမှာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။